အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာ9ရက်ကြာလာတဲ့တိုင်အောင်တော်မီလောင်နေတဲ့အခြေအနေကြောင့်သမ္မတဒေါ်နယ်ထရမ့်ကအဓိကခရိုင်5ခုမှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။မိဘဒုက္ခသည်တွေအတွက်ဘေးလွတ်ရာစခန်းတွေတည်ဆောက်ပေးထားပြီးဘေးအန္တရာယ်ကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းအရှိန်မြှင့်ဆောင်ရွက်ပေးနေသလိုစနေနေ့ကတော့တချို့လူနေရပ်ကွက်တွေမိကူးဆက်လောင်ကျွမ်းမှုမရှိအောင်မိသားသမားတွေကတာစီထားနိုင်ခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်နေတဲ့မြန်မာနယ်ဝါးတဦးနဲ့ဆက်သွယ်မြင်မြန်ထားတဲ့မက်အင်ဂျင်နိုင်ငံအပြည့်အစုံပြောပြမှာပါရှင်
။မြမဆရာဝန်ဒေါက်တာဝီဝီဆိုးဟာတော်မီစတင်လောင်ကျွမ်းနဲ့ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ် KI မှာနေထိုင်သူဖြစ်ပါတယ်။မီးကူးဆက်လောင်ကျွမ်းနေတဲ့နောက်ဆုံးအခြေအနေပတ်သက်လို့မေးကြည့်ရမှာသူကအခုလိုစပြောပါတယ
်။အခုအခြေအနေကတော့တိတ်မဆိုးဘူး။မနေ့က၄ရက်နေနဲ့ညင်သွားတယ်။တိတ်မဆိုးဘူးလို့ပြောတာပဲ။အခုလောလောဆယ်အမားနေတဲ့ဘက်ကတော့ပေါ့ထော်မီနဲ့တော့နေရတယ်။အရာအနေတော့မဟုတ်ဘူးပေါ့ဒါပေမဲ့အမရဲ့အတိတ်လေးလူနာတွေပေါ့နော်သူတို့တွေက evacuation zone ထဲမှာပါတယ်အမကတော့ evacuation zone ထဲမှာမပါဘူ
းဟုတ်ဒီတစ်ခေါက်လောင်နေမိရဘလောက်ဆိုးဆုံးဖြစ်လဲဆိုတာပြောပြပေးပါဦးဟုတ
်အတော်တော်ဆိုးတယ်တော်ဆိုးတယ်ဆိုတာကဟိုအချိန်အားဖြင့်လဲပေါ့ 1 week စက်တိုက်ပေါ့နော်နောက်ပြီးတော့ဒီတော်တော်လူနေ engine area နဲ့လည်းနေတယ်ခိုင်းဆိုလို့ရှိရင်တော်မီကအကြာကြီးတော့လောင်တယ်ဒါပေမဲ့အိမ်တွေကိုမထိခိုက်ဘူးအခုဟာကြတော့အိမ်တွေတော်တော်များများလဲနေတယ်ပါတယ်ဤဘက်ကြီးလိုရတဲ့လူတွေလည်းအများကြီးပဲနောက်ပြီးတော့လေထဲမှာလည်းဒီပေါ့နော်ဒီမီးခိုးငွေတွေကအရင်များတယ်တောင်တွေပေါ်မှာအပိမီလောင်နေပေါ့နော်နောက်လေကရမ်းတိုက်တယ်အရင်လောင်စားတွေကများတဲ့ခါကျတော့တချို့အိမ်တွေကတောင်ကျင်းသားမှရှိတယ်အဲ့ဒီအိမ်တွေကိုဘာလို့ပြေးကူးတာပေါ့နော်အခုဆိုမတို့ဒီ freeway line တွေရှိတယ် freeway line ပေးနာမှလည်းလောင်နေပေါ့နော်မီးတောက်တွေအများကြီးပဲဒီ freeway မှာသွားနေတဲ့ကားတွေကလည်းမြင်နေရတယ်တချို့ဓာတ်ပုံတွေဆိုလို့ရှိရင်ဒီမီးတောက်တွေကြားထဲမှာကောင်းမောင်းနေတယ်လို့ပဲ။ဒါဆိုမိတော့တရားအရင်များလို့လေ။ because ဘေးနားမှာတော့ဒီလမ်းကောင်းမောင်းလမ်းရဲ့ဘေးနားမှာတောင်ကြီးရှိတယ်။တောင်ကြီးပေါ်မှာအိမ်ရှိတယ်။အပင်ကြီးရှိတယ်။အမှတအားလောင်နေလူတွေကလည်းအရင်တိုက်နေတယ်။အဲ့လိုပုံစံမျိုးပေါ့နော်။တကယ်ကိုကြောက်စရာတချို့တွေဆိုစစ်ဖြစ်နေသလားပေါ့နော်။စစ်ဖြစ်တဲ့ပုံစံမျိုးကြီးလို့တော့ကြောက်ကြတယ်။
အခု American ဒီသက်ဆိုင်ရာပြည်နယ်အစိုးရရောနောက်ပြီးတော့ဒီတာဝန်ရှိသူတွေပိုင်းကဆောင်ရွက်တဲ့အခြေအနေရောဘယ်လိုတွေ့ရလဲရှင
်ဆောင်ရွက်တဲ့အခြေအနေကတော့အရန်ကောင်းတယ်သူတို့လူအင်အားသုံးတယ်နောက်ပစ္စည်းအင်အားပေါ့နော်အကုန်လုံးရှိရှိသမျှသုံးပြီးတော့ဒီအဆက်မပြတ်လောင်နေတဲ့မာတီးယားကလည်းဆို၄နေရာရှိတယ်နေရာတစ်ခုလည်းမဟုတ်ဘူး၄နေရာမှာအဲတောင်ပိုင်းကယ်လီဖိုးနီးယားမိသက်ဌာနနေပြအရန်ယူဟိုပေါ့နော်တာဝန်ယူပြီးတော့ဆောင်ရွက်နေတယ်နောက်ပြီး evacuation ကိုလည်းသူတို့ရဲတွေကဟိုပေါ့ wireless phone နဲ့တအိမ်ဝင်တိမ်တွေအိမ်ရှိမှာအော်ပြီးတော့လူတွေ evacuate လုပ်တာကိုလည်းသိရတယ်ပေါ့နော် evacuation ဘက်ကရောဒီမီးကိုမီးလောင်တာကိုထိန်းတဲ့ဘက်ကရောအမတန်ကြီးကိုသူရေရှားလေးလုပ်နေတာတွေ့ရတယ်။နောက်ဒီစေရင်စေကန်ကျမ်းမာရေးဆောင်ဆောင်ကတော့အမြဲတမ်းအမြဲတမ်း alert ဖြစ်နေရမှာပေါ့နော် emergency situation တွေအတွက်ဆိုတော့ patient တွေကအဲစေကန်တို့မဟုတ် emergency care တို့မဟုတ် urgent care ကိုအချိန်ကြီးသွားလို့ရတယ်လူအင်အားတွေပူပေါင်းပြီးတော့လူနေပိုင်းရှိတဲ့စိတ်ပေါ်ရမယ်ဆိုလည်းအများဆုံးပို့ကြတာတွေ့ရပဲ
အဓိကတော်မီကူးဆက်လောင်နေတဲ့ Los Angeles, Riverside, San Diego, Santa Barbara နဲ့ Ventura County 5ခုမှာအရေးပေါ်အခြေအနေဖြစ်သမ္မတ Donald Trump ကကြေညာထားပါတယ်။ဒါ့အပြင်အမိမြေလုံခြုံရေးနဲ့အရေးပေါ်စီမံခန့်ခွဲရေး Agency တို့ပူးပေါင်းပြီးဘေးအန္တရာယ်ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနေပါတယ်။မိဘဒုက္ခသည်တွေအတွက်ဘေးလွတ်ရာခိုလုံဖို့စခန်းတွေချပေးထားပြီးအမေရိကန်ကျက်ရှင်နီအတင်းကြီးနဲ့အတူစေနာဝန်ထမ်းတွေကူညီဆောင်ရွက်ပေးနေပါတယ်။စနေနေ့ကရာသီဥတုကောင်းလာတဲ့အတွက်လူနေအိမ်ခြေရှိတဲ့နေရာတချို့မှာတော်မီကူးဆက်လောင်ကျွမ်းမှုနည်းအောင်လေရင်ငယ်တွေပြန်တမ်းပြီးမီးငြိမ်းသတ်မှုကိုဆောင်ရွက်ပေးနိုင်ခဲ့ပါတယ်။အခုချိန်ထိကြီးမားတဲ့တော်မီကူးဆက်လောင်ကျွမ်းမှုကြောင့်တေဆုံးသူတအူးပဲရှိခဲ့ပြီးတောက်ကြနေကဘေးလွတ်ရာကိုမောင်းနှင်ထွက်ခွာလာတဲ့မော်တော်ယာဉ်အချင်းချင်းမတော်တဆတိုက်မှုကြောင့်အသက်80အရွယ်အမျိုးသမီးတအူးတေဆုံးခဲ့တာဖြစ်ပါတယ်။မိသက်သမား2ဦးအပါအဝင်ထိခိုက်ဒဏ်ရာရသူစုစုပေါင်း5ဦးသာရှိပါတယ်။တနင်္ဂနွေနေ့အထိ6တွဲတဲ့လေဟာတနာရီကို35မိုင်ကနေ55မိုင်ထိတိုက်ခိုက်နိုင်တာကြောင့်တော်မီလောင်ကျွမ်းမှုကိုပိုပြီးအားကောင်းစေနိုင်ကြောင်းမိုးလေဝသပညာရှင်တွေကသတိပေးထားပါတယ်ရှင်။